ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးပတ်ဝန်းကျင်ဒေသတွေကစစ်တပ်နဲ့ရဲတပ်ဖွဲ့စခန်းတွေအပြင်105မိုင်နေဆက်ကုံတွယ်ရေးစခန်းကိုပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါင်းပြီးတော့ဒီကနေ့မနက်ပိုင်းမှာပစ်ခတ်တိုက်ခိုက်တာကြောင့်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူ10ဦးသေဆုံးပြီးတော့29ဦးဒဏ်ရာရတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။27ရာစုပင်လုံညီလာခံပြီးကလေးကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတပ်မတော်ဘက်ကထိုးစစ်တွေပိုးပြီးဆိုးလာတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UMFC ကနေပြောပြီးတပ်မတော်ရဲ့ထိုးစစ်ကြောင့်ဒေသခံတွေဒုက္ခရောက်ရတာကိုတော့အစိုးရဘက်ကလေ့လာရှုထားတယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့ကွက်ခိုင်မြို့နယ်အတွင်းမှာရှိတဲ့စစ်တပ်ရဲ့တပ်စခန်းတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့စခန်းတွေတရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးဆောင်ဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဆောင်နဲ့တံတားတွေအပါအဝင်နေရာ10ခုလောက်ကိုပိတ်မှတ်ထားပိတ်ခတ်ခံခဲ့ရတာကြောင့်တည်ဆုံးတန်ရန်ရတဲ့စီးရင်ကိုသမရယုံဝင်းကြီးဌာနရဲ့ပြောခွင့်ရဦးစော်ထီးကပြောပါတယ်။
အားလုံးပေါင်း10ဦးပြောရပါတော့ပါတက်က3ဦးကြာဆုံးတယ်ရဲက3ဦးကြာဆုံးတယ်ဒီလိုကိတုံးသာဆုံးပါလေ။နောက်ဒီလူလူပေါ့နော်အရာသားဒီလူလူ3စုစုပေါင်း10ဦးဒီဆုံးမှုဖြစ်သွားတယ်လို့ကျွန်တော်တို့တနေ့9နိုင်တူပြရပါတယ်။ဒါကနောက်တစ်ခုကတန်ရရှိမှုကတော့ကျွန်တော်တို့မြန်မာနိုင်ငံရက်တက်ဖို့ရအားလုံးပေါင်း9ဦးရှိပါတယ်။နောက်ကောက်ခွန်က9ဦးရှိပါတယ်။နောက်အပြည့်နဲ့အရာသားဒီလူအားလုံးပေါင်း17ဦးစုစုပေါင်းလိုက်ရင်တန်ရရတဲ့စင်ကျွန်တော်9နိုင်ပြီးစင်ရဆိုရင်ကျွန်တော်တို့29ဦးရှိပါတယ်။အဲ့တော့လုံးဝလည်းအားလုံးစင်ပေါင်းစုရဆိုရင်ဒီဆုံးနဲ့အရှိဦးရှိတော့တန်ရရက29ဦးရှိပါဘူ
း KIA ကချင်းဖွဲ့ TNL တအောင်းပလောင်ဖွဲ့ MNDAA ပူးပေါင်းဖွဲ့တွေဟာနိုဝင်ဘာလ20ရက်နေ့မနေ့အစောကြီးအချိန်မှာအလင်းငတ်ရယူပြီးတစ်ချိန်တည်းတစ်ပြိုင်တည်းဝင်ရောက်တက်ခတ်ခဲ့တာလို့ဆိုပါတယ်ဒါအပြင်အရက်သားတွေရှိတဲ့နေရာကိုပါပိတ်မှတ်ထားခဲ့တယ်ဆိုပြီးဦးစော်ထေးကဆိုပါတယ်
ဒီလိုအရသာပြတ်မှတ်တွေထွက်ပြီးတိုက်ခိုက်တယ်ဆိုတော့လက်ရနဲ့ပတ်သက်လို့လုံးဝလက်ခံနိုင်မှုမရှိပါဘူ
းလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့တိုင်းရင်းသားတပ်ဖွဲ့တွေအနေနဲ့တစ်ချိန်လုံးထိုးစစ်ဆင်တိုက်ခိုက်ခံခဲ့ရတာဖြစ်လို့မဟာမိတ်ဖွဲ့တွေစုပြီးပြန်တိုက်တဲ့သဘောဖြစ်တယ်လို့ဆိုပါတယ်21ရာစုပင်လုံညီလာခံပြီးကတည်းကတိုင်းရင်းသားနယ်မြေတွေမှာဒုက္ခသည်တွေများပြားလာတဲ့အထိထိုးစစ်တွေရှိနေပေမဲ့အစိုးရဘက်ကလိလူရှုခဲ့တယ်လို့လဲ UNFC ခေါင်းဆောင်တူဖြစ်သူနိုင်ဟန်သာကပြောပါတယ
်အများအားတိုက်ခံနေရတော့သူတို့ချင်းချင်းစုပြီးတော့ပြန်တိုက်တဲ့သဘောပေါ့လေဒါကတော့ကျွန်တော်အဲ့လိုပဲထင်တယ်အမှန်တော့ဒီစုနေရေးကလည်းဟိုမှာဟိုပြတ်မသွားစေချင်ဘူးလေဒါကိုလည်းခင်ရမယ်ဒါကတော့ကိုယ်ကသူ့တိုက်ရင်သူကလည်းကိုယ်ပြန်တိုက်ရမှာပေါ့ဒါကတော့ဟိုခံစစ်ကြည့်ပဲလေသူတို့ကတော့ရင်ချီပဲခံနိုင်ပါမယ်သူတို့လည်းတခါလေတော့သူစစ်တော့လုံးမှာပေါ့မှတော့ဒီ27ရာစုပင်လုံဖြစ်ပြီးတဲ့နောက်မှာအခုကထိုးစစ်တွေကပို့ပြီးတော့ပြင်းထန်လာတယ်နော်အဲ့ဒီဟိုတိုက်ပွဲတွေပြင်းထန်လာတာတော့အဓိကအစိုးရဘက်ကထိုးစစ်ဆင်နေတယ်လို့ဟိုအဲ့ဒါပဲလိမ့်လာတွေ့ရှိရတယ်အဲ့ဒီပုံမှာဒါစစ်တပ်ကထိုးစစ်ဆင်တာပေါ့နော်အစိုးရဘက်ကဘာမှမပြောဘူးအဲ့ဒီပုံမှာလည်းအခုကတော့လူသူတွေအံကြဲတော့ပါဝင်ပေါ့နော်တော်တော်လေးကိုအံ့ဩနေတယ်အရင်ကသမဏသိမ့်စိန်တော့ဆိုရင်တော့ဒီလိုနေထိုင်မျိုးမှသူကမချမ်းမချာပြောပါတယ်။နောက်ပိုင်းမှလေ NLD ဆိုရတော့ဘာမပြောဘူး။အရင်ကတော့သူတို့တော့တိုက်နေတယ်ဟိုဘက်ကခံနေရတယ်။စစ်တီဒုက္ခတွေလည်းအများကြီးတိုးတိုးလာနေတယ်။ဒါတွေကိုသူတို့ကလုံးဝကိုဂရုမစိုက်တယ်လို့နေကြတယ်ပေါ့လေ။ဒီလိုနေထိုင်မျိုးကတော့ဒါအေးအချိန်နေတော့ဟိုမဖြစ်သင့်ဘူးလို့တော့မြင်တယ်။
အခုဖြစ်စဉ်မှာအဓိကဥတီတက်ချာတိုက်ခိုက်တာကတော့မူဆယ်105မိုင်ကုန်သွယ်ရေးဆောင်ဖြစ်ပုံရပါတယ်။အဲ့ဒီနေရာဟာနှစ်နိုင်ငံကြားကုန်သွယ်စီးဆင်းမှုတွေအဓိကလုပ်နေတဲ့နေရာဖြစ်ပြီးနေ့စဉ်ကုန်သွယ်ကားအဝင်ထွက်ကတောင်းနဲ့ချီရှိနေတာပါ။အထူးသဖြင့်ဆန်နဲ့ဒီဇယ်စီအပါအဝင်မြန်မာဘက်ကတင်သွင်းတဲ့ကုန်တွေကတရုတ်ကုန်ပစ္စည်းတွေပါတင်သွင်းနေတဲ့အဓိကဂိတ်ဖြစ်ပြီးမူဆယ်105မိုင်ဟာတရုတ်မြန်မာစီးပွားရေးသမားတွေရဲ့စုရဲ့နေရာလည်းဖြစ်ပါတယ်။ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့မူဆယ်105မိုင်ကုန်သွယ်ရေးဆောင်လဲယာယီပိတ်လိုက်ရပြီးကုန်သွယ်စီးဆင်းမှုတွေရပ်နားခဲ့ရတယ်လို့လဲကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတူဦးကပြောပြပါတယ
်။ရပ်တာပေါ့ရပ်တာပေါ့ကျေရှင်ဆော့ချင်တာ6လရည်ကွယ်6လရည်ကွယ်တာတာလောက်6လကွယ်လောက်ပေါ့။ဒီယာယီနဲ့ပတ်ပေါင်းနဲ့ဒီမူဆယ်105မိုင်ဟူဖျားကုန်းမှာရှိတဲ့လုံရည်တက်ကိုပြစ်တာ
။အစိုးရနဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်ရဲစဲရေးငြိမ်းချမ်းရေးတိစောက်ရေးလုပ်ငန်းစဉ်တွေကိုတစ်ဖက်မှာလဲလုပ်နေသလိုသ တစ်ဖက်မှာလည်းတက်မတော်နဲ့လူမျိုးစုလက်နက်ကင်တွေကြားတိုက်ပွဲတွေကတော့ဆက်ဖြစ်နေကြတော့မှာပဲအခုလိုတိုက်ခိုက်မှုကတော့အစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးနောက်ပိုင်းမှာလူမျိုးစုလက်နက်ကင်အဖွဲ့၃ဖွဲ့နဲ့မနေပူးပေါင်းပြီးညှိနှိုင်းတိုက်ခိုက်တဲ့ပထမဦးဆုံးဖြစ်စဉ်လို့ဆိုရမှာပါရှင်